ဘင်္ဂလားဒေ့ရှ်အနာယပါတီကလွှတ်တော်အမတ်တဦးကိုမျက်နှာဖုံးစုတနတ်သမား၄ဦးကပြစ်ဒဏ်သွားတဲ့အကြောင်းတနင်္လာနေ့မှာရဲတပ်ဖွဲ့ကပြောပါတယ်။တည်ဆုံးသူဟာဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့အဝါမီအဖွဲ့ချုပ်ပါတီကဥပဒေပြုလွှတ်တော်အမတ်မန်ဆူရူအစ္စလမ်လီတွန်ဖြစ်ပါတယ်။သူ့နေအိမ်ရှိရာဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းကဂိုင်းဘန်ဟာခရိုင်မှာစနေနေ့ညနေခင်းကမျက်နှာဖုံးစွတ်ထားတဲ့လူ၄ယောက်စိုင်းကယ်တွေနဲ့ရောက်လာပြီးအိမ်ထဲကိုဝင်ပြီးတော့မစ္စတာလီစတွန်ကိုအနီးကပ်ပစ်ပြီးတော့ထွက်ပြေးသွားတာဖြစ်တဲ့အကြောင်းမိသားစုဝင်တွေကပြောခဲ့တယ်လို့ရဲတပ်ဖွဲ့အကြီးအကဲအတီယာရမန်ကပြောပါတယ်။သူတေးဆုံးချောင်းကိုမြို့နယ်စေယုံဆရာဝန်တွေကအတည်ပြုပေးပါတယ်။နောက်ထပ်သတင်းအသေးစိတ်ကိုတော့ရဲတပ်ဖွဲ့ကထုတ်ပြန်ကြေညာခြင်းမရှိပါဘူး။မစ္စတာလီတွန်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာရေးအစွန်းရောက်မှုတွေကိုစန့်ကျင်ပြောဆိုသူတယောက်ဖြစ်ပါတယ်။အဝါမီအဖွဲ့ချုပ်ပါတီရဲ့အတွင်းရေးမှူးဖြစ်တဲ့ Obaidel Quadel ကလီတွန်ကိုအစီအစဉ်ချပြီးတတ်ခဲ့တာဖြစ်တဲ့အကြောင်းနဲ့ဂိုင်းကနဆွဲတွေရဲ့တရေဘောကြောင့်လည်းလုံရက်ဖြစ်တယ်လို့ပြောပါတယ်။ဒီလုံရက်အတွက်ဘာသာရေးအစွန်းရောက်တွေကိုအစိုးရဘက်ကကြီးလေးတဲ့ပြစ်ဒဏ်ချမှတ်မှာဖြစ်ကြောင်းလည်းသူကပြောခဲ့ပါတယ်။